ရှမ်းပြည်နယ်အစိုးရဖွဲ့ကတိုင်းရင်းသားရေးရာတိုင်းရင်းသားလူမျိုးရေးရာဝင်ကြီး၃ဦးနဲ့လွှတ်တော်ကိုယ်စားလှယ်9ဦးကိုအင်ဒိုနီးရှားနိုင်ငံကိုလေ့လာရေးခီးသွားရောက်ဖို့ပြင်ဆင်နေချိန်မှာလုံထုံးလုံကြီးနဲ့မညီလို့ဆိုပြီးတော့နိုင်ငံတော်သမ္မတရုံးကတားဆီးခဲ့တယ်လို့ဆိုပါတယ်။ဘလို့ချက်ကြောင့်သွားခွင့်ပိတ်ရတယ်လဲဆိုတာကိုတော့သမ္မတရုံးရဲ့ညွှန်ကြားရေးမှူးချုပ်ကအတိအကျမဖြေပါဘူး။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
NGO ဖွဲ့စည်းတခုကရှမ်းပြည်နယ်အစိုးရဖွဲ့တိုင်းသားလူမျိုးရေးရာဝန်ကြီးလွှတ်တော်ကိုယ်စားလှယ်တွေနဲ့အခြားတိုင်းသားပါတီတွေကကိုယ်စားလှယ်တွေကိုအင်ဒိုနီးရှားနိုင်ငံသို့ငားရဲကြလေးလိုက်ခီးသွားရောက်ဖို့ဖိတ်ခေါ်ခဲ့ပြီးသွားရောက်ဖို့ပြင်ဆင်ချိန်မှာပဲဝန်ကြီးနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုနိုင်ငံတော်သမ္မတရုံးကပိတ်ပင်ခဲ့တာဖြစ်ပါတယ်။အခုလိုသမ္မတရုံးကစာပို့အကြောင်းကြားပိတ်ပင်တဲ့ပေါ်လာအိုတိုင်းသားလူမျိုးရေးရာဝန်ကြီးဦးရောတက်ကအခုလိုပြောပါတယ်။
သမရယုံကနေသာထွက်လာတဲ့ပုံစံကလှုပ်ထုံးလုံးနည်းနဲ့မကိုက်ညီတဲ့အတွက်ခွင့်မပြုနိုင်ပါဆိုပြီးရှမ်းပြည်နယ်အစိုးရအဖွဲ့ကိုသာထွက်လာတယ်ရှမ်းပြည်နယ်အစိုးရအဖွဲ့နဲ့တဆင့်ကျွန်တော်တို့ကိုအပေါ်စာနဲ့ပြန်ပြီးမိတ်တူတွေလည်းပေးလိုက်ပါတယ်ခဏဒါပဲကျွန်တော်တို့သိတာပ
ါဇွန်လ3ရက်ကနေ10ရက်နေ့ထိ9ရက်ကြာအင်ဒိုနီးရှားနိုင်ငံမှာဘေးကင်းစိတ်ချရသောအစားအသောက်နဲ့ပတ်သက်ပြီးတွားရောက်ဖို့တောင်ကြီးကနေရန်ကုန်ကိုပြင်ဆင်နေချိန်မှာအခုလိုတားဆီးခံရတာဖြစ်ပါတယ်။အစိုးရဖွဲ့ဝင်ကြီးတွေအနေနဲ့နိုင်ငံခြားလေးလာရေးခီးစဉ်တွေတွားရောက်ဖို့လုံထုံးလုံနည်းတွေတတ်မှတ်ထားတာရှိနိုင်ပေမဲ့လုံထုံးလုံနည်းတွေကိုချပြထားတာမရှိတဲ့အတွက်မသိရှိဘူးလို့ဥရောတက်ကဆက်ပြောပါတယ
်။ဒီထုတ်ပြန်ထားတဲ့လုံထုံးလုံနည်းနိုင်ငံခြားအလေးလာခီးတွားလာရေးကိစ္စနဲ့ပတ်သက်ပြီးဒီဘယ်လိုပြောမလဲလုံထုံးလုံနည်းတွေတော့ပေးထားမှာမယ်လို့တော့ကျွန်တော်တို့ညော်လင့်နေပေါ့နော်တို့တော့ဒီလှုပ်ထုံးလုံနည်းတွေဘယ်လိုသွားရမလဲဆိုတဲ့ကိစ္စရက်တွေကိုကျွန်တော်တို့မချပြတဲ့အတွက်ကျွန်တော်တို့လည်းမတိရဘူးပေါ့နော်အခုကျွန်တော်တို့လည်းဘာပဲဖြစ်ဖြစ်ကိုနိုင်ငံကိုဒေတာကိုလူမျိုးများအတွက်တာကချိန်ခေါ်မှုဖြစ်နေတဲ့အစားတောက်နဲ့သက်သက်ပြီးကျွန်တော်တို့သွားရောက်လေ့လာခြင်းနဲ့သဘောတကူထဲပါပဲတခြားတော့မရှိပါဘူ
းနိုင်ငံခြားကြီးတွေသွားရောက်တာမှာလိုက်နာရမယ့်စီကံချက်တွေကိုတက်ဆိုင်ရာတိုင်းနေရာပြည်နယ်တွေကိုတိကျစွာထုတ်ပြန်ထားပြီးဖြစ်ကြောင်းသမရာရုံးရဲ့ညွှန်ကြားမှုချုပ်ဦးစော်ထေကဆိုပါတယ်ပြည်နယ်ဝင်ကြီးတွေကိုဘလို့အချက်ကြောင့်တောက်ခွင့်ပိတ်ရတယ်ဆိုတာကိုတော့အတိအကျမဖြေဆိုခဲ့ပါဘူးနိုင်ငံတော်ကြီးကဲတွေကညွှန်ကြားချက်တွေနဲ့ပတ်သက်ပြီးတော့ဦးစော်ထေကအခုလိုရှင်းပြပါတယ်
ညွှန်ကြားချက်တွေရှိတယ်အဲ့ညွှန်ကြားချက်တွေကမညီလို့ပေါ့တစ်ချက်ချက်နဲ့မညီကောင်းဖြစ်အောင်ဆင်မယ်အချက်အများစုနဲ့မညီရလဲဖြစ်ကောင်းဖြစ်မယ်ဒါကတော့တက်ဆိုင်ရာပြည်နယ်ဆိုရကဟိုပို့ပြီးတော့ဖြေကြားနိုင်လိမ့်မယ်ကျွန်တော်တို့ကတော့နိုင်ငံသားသွားတဲ့အခါမှာအလဟတ်တာလည်းမသွားပြခြင်းဘူးနောက်လူအများကြီးပေါ့နော်လူအများကြီးသွားတာမျိုးလူအများကြီးသွားတဲ့အခါမှာကျွန်တော်တို့ကနိုင်ငံတော်ဘတ်ဂျက်နဲ့အကုန်ကြခံရတာလည်းစာရင်ဟိုဘက်ကဒီခီးသွားလာစေရိတ်တက်ခွန်တိုင်စိတ်ဒါကိုဘယ်လောက်ထိပြင်းနိုင်မလဲတော်တော်ကနိုင်ငံတော်ဘတ်ဂျက်ကနိုင်ငံသားငွေ3ဆွဲဒီဆိုရင်ဒီသုံးခွဲရတာနဲ့ထိုက်တန်နဲ့ဤစဉ်ယူဖြစ်တဲ့ဒီဥလိကျင်းနဲ့ကျွန်တော်တို့ကအညွန်ကြက်တွေထုတ်တာဒါကဟိုကျွန်တော်တို့ဟိုဆိုရခေါင်းဆောင်တွေအကြီးအကဲတွေကထုတ်ပြန်ထားတာဖြစ်တဲ့ဒီဟာနဲ့မညီလို့ဟိုလောက်တာဖြစ်သွားလိုက
်အခုလိုလေးလာကြီးခီးစဉ်တွားရဖို့နေသာလန်နိုင်ငံ INGO ဖွဲ့ကြီးကလွန်ခဲ့တဲ့2လလောက်ကတည်းကပြင်ဆင်ဆောင်ရွက်နေတာဖြစ်ပြီးတွားဖို့ပြင်ဆင်နေချိန်မှာပဲတွားရောက်ခွင့်တားဆီးပိတ်ပင်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ